ကျေတပရင်းနေမှာကမ္ဘာတစ်လွှားကိုဗစ် -19 ကူးစက်ခံရသူ34သန်းကျော်နဲ့တည်ဆောင်းရသူ1သန်းကျော်ရှိလာနေပြီလို့ဒီရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ American John Hopkins တက္ကသိုလ်ကပြောပါတယ်။ Spain နိုင်ငံမှာတော့ဒီရောဂါကူးစက်မှုနောက်တချီတိုးလာတာကြောင့် Spain အစိုးရကမြို့တော် Madrid မှာအကန့်အသတ်နဲ့လောက်ဒေါင်းချပိတ်ပင်တဲ့အမိန့်တွေကိုထုတ်ပြန်လိုက်ပါတယ်။ဒေသခံ3သန်းအနေနဲ့အလုတ်ကျောင်းနဲ့ဈေးဒါမှမဟုတ်ဆရာဝန်စီသွားတာမှအပကိုအိမ်တွေမှာပဲကိုနေရမှာဖြစ်ပါတယ်။ဗိုလ်တပ်ဖူးနေကစပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသအကြီးအကဲတွေတွေ့ဆုံဆွေးနွေးပွဲမှာဒီကန့်သတ်မှုအသစ်တွေကိုအတည်ပြုခဲ့တာဖြစ်ပါတယ်။ဥရောပတစ်လွှားကိုဗစ် -19 နောက်ထပ်အကူးဆက်ခံရသူတဖြည်းဖြည်းတိုးလာနေတာဖြစ်ပြီးစပိန်ကတော့ဒေသခံတသိန်းမှာအယောက်300လောက်အကူးဆက်ခံရတယ်လို့မက်ဒရစ်မြို့မှာတော့နဆပိုများနေပြီးမြို့ကန်တသိန်းမှာအယောက်800လောက်အကူးဆက်ခံနေရတာပါ။တချိန်ထဲမှာပဲအမေရိကန်နိုင်ငံမှာတော့ဗဟုအစိုးရကအရေးပေါ်အကူအညီထပ်ပြီးမပေးနိုင်တော့တဲ့အတွက်ကမ္ဘာအကြီးဆုံးအမေရိကန်လေကြောင်းလိုင်းကြီးနှစ်ခုဖြစ်တဲ့အမေရိကန်လေကြောင်းလိုင်း AA နဲ့ United လေကြောင်းလိုင်းတို့ကသူတို့ရဲ့ဝန်ထမ်းအားလုံးပေါင်း32000ကိုလစာမဲ့ခွင့်စပီးပေးခဲ့ရပါတယ်။